လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှတိုက်ဆိုင်ရာလက်ထောက်ညွှန်ကြားမှု Phil Robertson ကဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာတွေပြန်လာရေးအတွက်မြန်မာအစိုးရအနေနဲ့ထိတိယောက်ယောက်လှုံ့ဆော်ခြင်းမရှိဘူးလို့ပြောကြားလိုက်ပါတယ်ခင်ဗျာ။ Washington DC ကကျွန်တော်တို့ RFA ဌာနချုပ်ကိုမနေ့ကလာရောက်စင်မှာသူကအခုလို့ပြောကြားခဲ့တာပါ
They're saying, well, you know, we want these people to return, but they're not willing to provide the basic guarantees for protection, for freedom of movement, for access to livelihoods or basic services.
အစိုးရနဲ့တမတော်ကရိုဟင်ဂျာတွေပြန်လာစေချင်တယ်လို့ပြောတယ်။ဒါပေမဲ့လုံခြုံရေးအတွက်လိုအပ်သလိုကာကွယ်စောင့်ရှောက်ပေးမယ်ဆိုတဲ့အမှတ်ကံကျလည်းမရှိ။ရခိုင်ပြည်နယ်ကသူတို့ထားပေးမယ်စကားမှပဲနေရမယ်။စာဝင်နေရေးအတွက်လွတ်လပ်စွာသွားလာတွင်လဲမပေးဘူးဆိုတော့လက်ရှိဒုက္ခသည်စခန်းကနေနောက်ထပ်အလားတူစခန်းတစ်ခုကိုရွှေ့ပြောင်းသလိုပဲဖြစ်နေမှာပေါ့သူတို့ကိုအရင်ကလူမဆန်ရက်ဆက်စွာပြုကျင့်ခဲ့တဲ့စစ်တပ်နဲ့ရဲတွေရှိတဲ့အတိုင်းဝန်းရှိရာဒေသကိုပဲပြန်သွားရမှာဖြစ်နေတယ်သူတို့အတွက်လုံခြုံမှုမရှိဘူးဆိုရင်ပြန်ကြမှာမဟုတ်ပါဘူးလို့ဆိုပါတယ်2019ခုနှစ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းခမောင်းစိတ်ကျေးရွာမှာဟိန္ဒူလူမျိုးတရားကြော်ကိုအကြမ်းဖက်မွတ်စလင်တွေကတတ်ဖြတ်ခဲ့ပါတယ်။ဒီကိစ္စကို AI နိုင်ငံတကာလူမျိုးချမ်းသာကွန်အဖွဲ့နဲ့တခြားအဖွဲ့စည်းတွေကဖော်ထုတ်ပြောဆိုခဲ့ကြပြီးမြဲ HRW ကတော့စုံတရားဖော်ပြခဲ့ခြင်းမရှိပါဘူး။ဘာကြောင့်လဲဆိုကျွန်တော်သူ့ကိုမေးခဲ့ပါတယ်
။ We have asked for access to that area and the government has refused to provide it. We're not going to you know put together a report on sort of secondary sources or hearsay.
And we were not prepared to any data ကိုတောင်းရောက်ကြည့်ရှုဖို့ကျွန်တော်တို့တောင်းခံတာကိုမြမအစိုးရကညှင်းဆိုခဲ့ပါတယ်ကျွန်တော်တို့အဖွဲ့အနေနဲ့တစင်စကားနဲ့ကြားရတာတွေအစိုးရပြောစကားတွေအပေါ်မူတည်ပြီးသတင်းတစ်ခုကိုထုတ်ပြန်မှာမဟုတ်ဘူးလို့ပြောပါတယ်ခင်ဗျာ Phil Robertson ကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာရခိုင်ပြည်နယ်ပြည်ပခါကိုရှောင်လွှဲဖို့ကြိုးစားနေတယ်လို့လည်းပြောပါတယ
် Her game is to say that well geezYou know, Rakhine is still a problem. We're working on it, but, you know, invest money in the rest of the country. She's trying to change the topic. She's realized that, you know...
ဒီပြဿနာကိုဒေါ်အောင်ဆန်းစုကြည်ကင်တွယ်နေပုံကရခိုင်ပြည်နယ်မှာပြဿနာရှိနေဆဲဖြစ်ပါတယ်။ဒါကိုကျမတို့ဖြေရှင်းနေဆဲပါ။ဒါပေမဲ့တိုင်းပြည်ရဲ့တခြားဒေသတွေမှာအခုလာပြီးရင်းနှီးမြှုပ်နှံကြပါလို့ကဘာကိုပြောနေသလိုပဲဗျ။လက်ရှိရခိုင်ပြည်နယ်ပြဿနာမှာတစ်ဖက်ဖက်ကိုခိုင်ခိုင်မာမာရလိုက်မယ်ဆိုရင်လာမဲ့ရွေးကောက်ပွဲအတွက်မဲအီအတွက်ကိုထိခိုက်နိုင်တယ်ဆိုတာသူသတိထားမိတယ်လို့ Phil Robertson ကပြောပါတယ်။တစ်ဆက်တည်းမှာပဲစိတ်မကောင်းစရာကသူ့ကိုရခိုင်ပဋိပက္ခမှာဥဆောင်ဖြည့်ရှင်းပေးမလားဆိုပြီးလူတိုင်းကမျှော်လင့်နေကြတာပါ။ဒါပေမဲ့သူကအဲ့လိုလှုပ်ဆောင်မှုပြက်ကွက်ခဲ့ပါတယ
်။ Aung San Suu Kyi is no champion of human rights. I think Aung San Suu Kyi is all about Aung San Suu Kyi and trying to hold on to power no matter what it takes.
ဒေါ်အောင်ဆန်းစုကြည်ဟာလူ့အခွင့်အရေးချန်ပီယံမဟုတ်တော့ပဲသူအာနာတီမြဲဖို့ဘာမဆိုလုပ်တဲ့သူဖြစ်နေပါပြီလို့ Phil Robertson ကပြောပါတယ်။တစ်ဆက်တည်းမှာပဲစန္ဒသဘောထားလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ပတ်သက်လို့တော
့ Since the NLD government took power there's been over 140 prosecutions under Article 66D of the Telecommunications Act, you know.
NLD အစိုးရအာဏာရလာခြင်းကစပြီးအခုအချိန်ထိစက်တော်ရေးပုံမှန်66ဂါကြီးနဲ့တရားစွဲတဲ့အမှု140ကျော်ရှိပါတယ်။ဒါဟာစန္ဒသဘောထားလွတ်လပ်စွာထုတ်ဖော်ခွင့်ကိုညှင်းပယ်တာဖြစ်ပြီးဗိုင်းရပ်စ်ပိုးလို့မြန်မာလူမှုအတိုင်းအဝန်တစ်ခုလုံးကိုပြန့်နှံ့နေပါပြီ။အဲ့ဒါကိုအစိုးရကအားပေးနေတယ်လို့ပြောပါတယ်။ရှင်းနေဥက္ကဋ္ဌလုံးကြံခံရမှုနဲ့ပတ်သက်လို့တော့တရားရုံးရဲ့စီရင်ဆုံးဖြတ်ချက်ဟာလုံလောက်ခြင်းမရှိဘူးလို့သူကပြောပါတယ်ခင်ဗျာ
။ We're very concerned about that. You know, obviously we still have this military mastermind that is on the run. That person has significant connections to top level military people
ဒီကိစ္စကိုကျွန်တော်တို့အထူးစိုးရိမ်ပါတယ်လူသားမှုကိုအဓိကကြိုးကင်တဲ့တပ်မတော်အရာရှိဟောင်းကထွက်ပြေးလွတ်မြောက်နေစေဖြစ်တယ်အဲ့ဒီသူဟာလက်ရှိတပ်မတော်ထိပ်ပိုင်းကပုံကိုယ်တွေနဲ့အင်ပတန်ကြီးမားတဲ့အဆက်အသွယ်တွေရှိတယ်ကျွန်တော်တို့မသိမမြင်ရသေးတာတွေဒီအမှုနောက်ွယ်မှာအများကြီးရှိနေသေးတယ်လို့ကျွန်တော်ထင်တယ်လို့သူကပြောပါတယ်အဲ့ဒါအပြင်ဒီလူသားမှုမှာအရေးကြီးတဲ့တရားခဏ်တစ်ယောက်ကိုစွဲချက်ပြင်ဆင်လျှော့ချပြီးအပြစ်ပေးခဲ့တယ်ဒါကြောင့်ဒီအမှုမှာတရားဥပဒေနဲ့အညီထိုက်တန်စွာစီရင်ခဲ့ပြီလို့ကျွန်တော်တို့မယူဆပါဘူး။လွတ်မြောက်နေတဲ့အဓိကကြိုးကင်လူရဲ့နောက်ွယ်ကအဆက်အသွယ်တွေကိုကျွန်တော်တို့ရှာဖွေဖော်ထုတ်ဖို့လိုတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှတိုက်ဆိုင်ရာလက်ထောက်ညွှန်ကြားမှု Phil Robertson က RFA ကိုပြောကြားခဲ့ပါတယ်ခင်ဗျာ။